အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ COVID-19 ကာယောဂါနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအတွက်ဆေးရုံတွေနဲ့လူမှုပညာပေးလုပ်ငန်းတွေမှာသုံးဖို့ဆက်ပစ္စည်းကိရိယာတွေကိုမိထီလာမှာရှိတဲ့မြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ်ကအင်ဂျင်နီယာတွေကတီထွင်ဖန်တီးပေးခဲ့ကြပါတယ်။ဘလူးပစ္စည်းတွေကိုတီထွင်ပြီးအကူအညီတွေပေးခဲ့တယ်ဆိုတာကိုမောင်းသူမဲ့လင်းသူတေသနာဌာနပမခဌာနမှုဒေါက်တာတဲမမောင်ကပြောပြပေးပါတော့
ညီမနိုင်ငံတို့ပြည်ယောဂါကာဝေထင်းချုပ်ရေးလုပ်ငန်းတွေမှာဒီထောက်ကူပြုဖို့အတွက်ကျွန်တော်တို့ပစ္စည်းလေးမျိုးတီထွင်ပြီးဆောင်ရွက်ပေးခဲ့ပါတယ်ခင်ဗျာပထမပစ္စည်းကတော့ဝေးထင်းနည်းပညာကိုအသုံးပြုပြီးတော့သွားနိုင်တဲ့ဒီ robot trolley နဲ့နောက်တစ်ခုကတော့ကျွန်တော်တို့အဝေးတိုင်းဒါနည်းပညာကိုအသုံးပြုထားတဲ့ robot sphere စီဖန်တဲ့ဆက်နဲ့အဲနောက်တစ်ခုကတော့ပြည်သူတွေကို covid နဲ့ဆိုင်တဲ့ကျန်းမာရေးအသိပညာတွေပေးနိုင်တဲ့နှိုးနှိုးဆော်ပေးနိုင်တဲ့ပေါ့နော် speaker drone နော်ဒါနောက်ဆုံးတစ်ခုအနေနဲ့ကတော့ကျွန်တော်တို့ဒီ safety drone ပေါ့နော်ဒီ covid ရောဂါကာဝေးရောပိုးသက်စေရေးလုပ်ငန်းတွေမှာဒါဆောင်ရွက်ပေးနိုင်မှုအတွက်ဒီအောင်းသူမဲ့ safety drone ပေါ့နော်ဒီလေးမျိုးမြန်မာနိုင်ငံဒီကြောင့်အကသက်တက္ကသိုလ်အနေနဲ့ဒါတည်ထွင်ပြီးတော့ပညာရေးဝန်ကြီးဌာနကတဆင့်ပေါ့နော်ကျောင်းမရေးဝန်ကြီးဌာနကိုကျွန်တော်ပေးရပြီးတော့ဒါကအသုံးချလုပ်ငန်းတွေမှာသူဆောင်ရွက်ပြနိုင်ခဲ့ပါတယ်ခင်ဗျာ
robot trolley ကိုဘာကြောင့်ထွင်ရတာပါလဲ
အဲဒီယောဂါကစဖြစ်လာတဲ့အချိန်မှာကျွန်တော်ဒီနိုင်ငံတော်အတိုင်းအမြန်ကနေဒီဝိပါကီကဒီဆရာဝန်မကြီးပေါ့နော်တက်တီပညာရှင်တွေနဲ့ဆွေးနွေးတဲ့အခါမှာဒီ trolley လိုအပ်ပါတယ်ဒီလူနာတွေနဲ့ကွန်တက်အနည်းဆုံးဖြစ်စီဖို့အတွက်ပေါ့နော်ဒါမျိုးတာကြားတိရအတွက်ကြောင့်လို့ကျွန်တော်တို့တက္ကသိုလ်အနေနဲ့လည်းဆန္ဒရှိလာတာပေါ့နော်အဲဒါကြောင့်ကျွန်တော်တို့ကဝေးတိန်စနစ်သုံးတဲ့ robot trolley ကိုဒီကျန်းမာရေးဝန်ထမ်းတွေအတွက်ရည်ရွယ်ပြီးကြတော့ဒီ positive လူနိုင်နဲ့ထိတွေ့အနည်းဆုံးဖြစ်အောင်ပေါ့နော
်ဆရာတို့ဒီ webagation ကိုပို့တဲ့ robot trolley နဲ့ပတ်သက်ပြီးနည်းနည်းရှင်းပြပေးပါဆရာဆရာဘယ်လိုအသုံးပြုလဲဆိုတာလေ
ဟုတ်ကဲ့ခင်ဗျာ robot trolley ကမှာပါဝင်တာကတော့ကျွန်တော်တို့ဒီအဝေးထိန်းဒီ remote control စနစ်ကြီးပါဝင်ပါမယ်နောက်တစ်ခါထမင်းဘူးပေါ့နော်အဘူး20 30အထိတည်ဆောင်နိုင်မှုအတွက်အကန့်နှစ်ကန့်ဒီပါဝင်ပါမယ်နောက်တစ်ခါကျွန်တော်တို့ remote control ကိုမောင်းနေတဲ့ခါမှာလွယ်ကူဖို့နဲ့ဒါလူနာစီရောက်မရောက်ကိုသိရှိဖို့အတွက်ကျွန်တော်တို့ဒီ day light ရေးအတိုင်းပေါ့နော်ကြည့်ရှုနိုင်တဲ့ကင်မရာမျိုးစားတွေပါဝင်ပါမယ်ခင်ဗျအဲဆိုကျွန်တော်တို့အဲ remote control ကိုလည်းတစ်ခါကြက်မာရေးဝန်ထမ်းတွေကိုလွယ်လွယ်ကူကူနဲ့ဟုတ်လားဒီလူရဲ့နေရာတွေကိုရောက်အောင်တွေ့အသုံးပြုဖို့အလွယ်ကူဆုံးဖြစ်အောင်လည်းတည်ထွင်ထားပါတယ်နောက်တစ်ခါကျွန်တော်တို့ပတိစနစ်ကိုလည်းအခမ်းအနားသွင်းနေရမှာဖြစ်အောင်ပါနော်အချိန်ကြာကြာနဲ့အချိန်ကြီးအတွက်များများဆောင်ရွက်နိုင်အောင်လို့ပတိစနစ်တွေကိုလည်းကျွန်တော်တို့ကများများပေါ့နော် every bore ကလည်းများတဲ့ပတိစနစ်တွေကိုအသုံးပြုပြီးတော့ထည့်သွင်းထားပါတယ်ခင်ဗျဟုတ်
ဟုတ်ကဲ့ဆရာတို့ဒီ trolley ဘယ်နှခုလောက်များလောက်ပြီးတော့လှုပ်ပြပါလဲဆရာ
အဲ trolley ကတော့ကျွန်တော်တို့ပထမဆုံးအရေးပေါ်အနေနဲ့တော့ဒါတစ်ခုဒီလိုမျိုးကနောက်တော့ကြံကြံနဲ့တခြားအလူရှင်တွေကလည်းဟိုဆောင်ရွက်ပေးပါဆိုတော့ဒါနဲ့ကျွန်တဲ့အလူရှင်တွေအတွက်လူရှင်တွေရဲ့ဒီအထောက်ပံ့နေပေါ့နော်အဲကျွန်တော်တို့နောက်တန်းနှစ်ခုကျွန်တော်တို့ဒါလူရန်ပြနိုင်ခဲ့ပါတယ
်ဒီကြံကြံနဲ့ဆေးဖြန့်ဖို့ပိုးသက်ဆေးဖြန့်တဲ့စက်ကောဆရာအဲ့ဒါလေးနည်းနည်းရှင်းပြပေးပါဦးဆရာ
အဲလူ trolley လုံးနေတဲ့အချိန်တွင်းမှာပဲအဝဘကြီးကဒီကြံကြံစီပန်းနဲ့ဆက်လိုအပ်တယ်လို့ဒါသိရတဲ့အတွက်ကြောင့်မလို့ဒါကကျွန်တော်ကကြံခင်းစီပန်းနဲ့ဝေးထင်းစနစ်ပါတဲ့စပီယာရိုဘော့ပေါ့နော်ကျွန်တော်တို့တည်ထုံခဲ့ရပါတယ်ခင်ဗျအဲသူ့မှာလည်းကျွန်တော်တို့ကရှေ့မှာကျွန်တော်စီပန်းသွားမယ်အလဲမှာစီပန်းမှုတင်ထားတယ်နောက်မှာအဲစီပန်းထားတဲ့ဟာတွေကိုတုပ်ဖို့အတွက်အမွေးဘွားဟိုဘက်ဒီပါဝင်တာပေါ့နော်အရှိမဖြန့်ပြန်နောက်ကတခါရင်ဟိုတုပ်သွားမယ်နောက်တစ်ခုကကျွန်တော်တို့ဒါရွေးတိုင်းကြည့်ရှုနိုင်တယ်ဟိုကမနာပါဝင်မယ်နောက်ကျွန်တော်တို့ဘာစဉ်းစားလိုက်နေလဲဆိုတော့အဲတကယ်လို့သူကသွားရင်ဟိုဒီကရင်အောက်တွေပါတွားတာပြလိုက်မှာဒီအတိုက်ခိုက်တယ်ဟိုရှိနေတယ်ပေါ့နော်အဲဒါတော့ဟိုကသွားလိုက်ရခက်ခွဲမှတောင်မလို့ရူဘော့ရဲ့ဘေးပတ်လည်မှာကျွန်တော်တို့ကတစ်ခုနဲ့တိုက်တယ်လေပြီးတော့ကျတော့သူ့ရဲ့လမ်းကြောင်းတိုင်းဖြစ်သွားဟိုပေါ့နော်ထစ်မနေအောင်ပေါ့နော်ဘာဖြစ်တာလဲဆိုတော့ကျွန်တော်ဘိန်းနေချော်တဲ့ဘိန်းနေကျွန်တော်ကဒီတောင်လေးတောင်မှထစ်ထားတယ်ကျွန်တော်တို့ဒီဘေးကကရင်နဲ့ပဲတိုက်တိုက်နော်ခုနဒီနိုင်ရင်နဲ့ပဲတိုက်တယ်ပေါ့နော်အဲသူကသူလူတယောက်ကိုချောပြီးတော့ထွက်တော့ပါတော့เนาะအဲအဲ့ဒီအတွက်တည်းကျွန်တော်ဒီချစဉ်းစားပြီးတော့ robot waiting စနစ်ပါတဲ့ဒီ safety နဲ့ robot ကိုဝေဖန်ပြီးအတွက်ကျွန်တော်ဆောင်ရွက်ပေးနိုင်ခဲ့ပါတယ်ခင်ဗျာ
ဒီ COVID-19 မှာဆရာဆော့ဆော့ပြောတဲ့အချိန်မှာပညာပေးလုပ်ငန်းတွေအတွက်ပါအထောက်အကူပေးရဆိုတာဘယ်လိုမျိုးပုံစံနဲ့ဒီအထောက်အကူပေးလဲပြောပြပေးပါဆရာ
အဓိက COVID-19 ရောဂါကအဓိကကျွန်တော်ပထမဆုံး
ကမ္ဘာရဲ့ပထမဆုံးကပ်ယောဂါဖြစ်နေပါမှာအဲဒါအရေးကြီးတာကြာကျွန်တော်တို့ကပြည်သူတွေကဒီကပ်ယောဂါကြောင့်နားလည်ဖို့ဘယ်လိုကာကွယ်ရေးလုံလောက်ဆောင်ရွက်ရမလဲဆိုတာသိဖို့ပါနော်ဒါဒီအချိန်ကာလကပထမဆုံးဟာလည်းဖြစ်တဲ့ကြောင့်လို့ဒါနှုတ်ဆောင်မှုကြီးလုပ်ငန်းကြီးလုပ်ငန်းတွေဆောင်ရွက်ရတဲ့အရေးပါတဲ့ဒါလုပ်ငန်းတစ်ခုဖြစ်ပါတယ်။ဘာလို့ဆိုတော့ဒီကယောဂတင်လည်းဖြစ်တယ်ဘယ်လိုကာကွယ်မှန်းလည်းမသိဘူးနောက်ပြီးတော့အချိန်နဲ့တပြေးညီထိထိရအောင်လည်းပြည်သူတွေစီကိုအမြန်ရောက်ချင်တယ်ပေါ့နော်အဲ့ဒီအရာကြီးကြောင့်မလို့ဒုံးကိုအုံးချပြီးတော့ဒါဒုံးမှာစပီကာတက်ပြီးတော့ပေါ့နော်မြင့်ပြီးမီတာ50ခန့်နေပြီးတော့ဒါအုံးချပြီးဒီအောက်ကနေကျွန်တော်တို့ဒါမိုက်နေပေါ့နော်အော်မယ်တခါအတန်သွန့်ထားမယ်ဘုပြောချင်နေအောင်ဒါမျိုးလုပ်မယ်ဆိုရင်ကျွန်တော်တရက်ကွက်ကိုဒုံးနဲ့နှစ်ခေါက်လောက်တက်လိုက်ရင်လည်းဒါရက်ကွက်မှာရှိရသူတွေအချိန်ကုန်သွင်းမှာထိထိမိမိနေပေါ့နော်သိရှိရမယ်ဆိုတော့အဲ့လိုရည်ရွယ်ချက်နဲ့ပေါ့ဆောင်ရွက်ခင်ချင်းဖြစ်ပါတယ်ဟုတ
်ဆက်အခုအုံးချနေပါပြီလားဆက်
ဟုတ်ကဲ့ဒီစပီကာတော့တော့ပြီးခဲ့တဲ့ COVID-19 ဒါ first wave မှာကနေကရန်ကုန်တိုင်းမှာရှိတဲ့မြို့နယ်တချို့မြို့နယ်ဇာတ်လုံးကိုတုံးချပြီးတော့အကြည့်ပြီးလုပ်ငန်းတွေကိုဒါဆောင်ရွက်ပေးနိုင်ခဲ့ပါတယ်ခင်ဗ
ျသိပညာပေးတာအပြင်ဆေးဖြန်းတာကိုဘယ်နေရာတွေမှာလုပ်တာပါလဲဆရာ
ဆေးဖြန်းတော့ကျွန်တော်တို့ကတော့ဒီကျမကြီးဦးဇီဆန်းကကျွန်တော်တို့ဒါပို့ဆောင်ပေးရဲ့နောက်ပိုင်းမှာဒါတို့လုပ်ငန်းလူအချက်ပုံမူပြီးဆောင်ရွက်ပါပြောပါတော့ဒါဆိုတော့ဆေးဖြန်းခြင်းကဒါစားဆိုင်ဖက်တယ်လေအရှိအကောင်းရှိနေတော့ပေါ့နော်ဒါကြောင့်မလို့ကျွန်တော်တို့ကဆေးပြန်းတော့တော့လူတွေနဲ့ကျွန်တော်တို့ကဒါအနည်းဆုံးမဖြစ်ဖို့လိုအပ်တာပေါ့နော်အဲကြောင့်ကျွန်တော်တို့ကတော့ဗိုင်းအတွက်ရည်ရထားနေဆိုတော့အဲဒီ quarantine center တွေလုပ်ဖို့နေရာတွေလူမရောက်ခင်ပေါ့နော်ဒါမှမဟုတ်လေ quarantine center ပြီးပြီးနောက်ပိုင်းပေါ့နော် quarantine center တွေလူတွေဖဲပြီးနောက်ပိုင်းဒါမှမဟုတ်လေဆေးရုံတွေကအဲလူတွေဖဲပြီးနောက်ပိုင်းဒါမှမဟုတ်လေဆေးရုံအစ်စ်တွေလုပ်တဲ့အခါမှာဆေးဖြန်းတဲ့ဟာမျိုးဒါမျိုးတွေကတော့သုံးတဲ့မှာဖြစ်ပြီးပေါ့ဒါလူကြားထဲမှာဆိုရင်တော့ဒီအမှုန်ဆက်တွေကမလွတ်တဲ့နေရာရောက်နိုင်တဲ့အတွက်ကြောင့်မို့မရှိတဲ့နေရာမျိုးတွေမှာလူမရောက်သေးတဲ့နေရာမျိုးတွေမှာပေါ့နော်ဒါမှမဟုတ်ညပေါ့နော်ညပိုင်းဒီမှာဖြစ်နေတာမျိုးတွေအသုံးချပြီးတော့ဆောင်ရွက်နိုင်နေဆိုရင်လည်းစဉ်းကြည့်ပါလိမ့်ခင်ဗ
ျဒေါက်တာသဲမမောင်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်တိတ်ပန်တဲ့ညပြညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နော်